ထိုင်းနိုင်ငံမှာတော့ပြည်တွင်းထုတ်ကိုဗစ်ကာကွယ်ဆေးကိုလူတွေမှာစစံသက်နေပါပြီ။နိုင်ငံရဲ့ကိုဗစ-19ကူးစက်မှုလိုက်အဆိုးဆုံးစခံနေရပြီးနိုင်ငံခြားကနေကိုဗစ်ကာကွယ်ဆေးအများအပြားတင်သွင်းနေချိန်မှာပဲထိုင်းသိပ္ပံပညာရှင်တွေကြိုးပမ်းထုတ်လုပ်နေတဲ့ကာကွယ်ဆေး၄မျိုးတည်းက2မျိုးကိုစစံတော့မှာပါ။ဖြစ်တဲ့ရဲ့ AstraZeneca ကုမ္ပဏီခွင့်ပြုချက်နဲ့အခုလိုထုတ်နေတာပါ။လက်ရှိကိုဗစ်လိုင်းကျန်ခံရခြင်းတော်တော်ပြည်တွင်းဖြစ်ကာကွယ်ဆေးတွေကိုအများများထုတ်ဖို့မမီတော့ပေမဲ့အိန္ဒိယမျိုးကွဲတဲ့အတွက်ပြစ်မှတ်ထားပြီးနောက်နှစ်မှာဖြည့်စွက်ကာကွယ်ဆေးအလုံးလောက်ထုတ်နိုင်ဖို့အပြင်မြန်မာအပါအဝင်အိန္ဒိယနိုင်ငံတွေပါကူပေးဖို့တော့မျှော်လင့်ထားပါတယ်။ထိုင်းကာကွယ်ဆေးထုတ်လုပ်ရေးကိုဦးဆောင်နေတဲ့ချူလာလောင်ကွန်တက္ကသိုလ်ကာကွယ်ဆေးသုတေသနဌာနကဒေါက်တာကီယက်ရော့ဆမ်ထမ်ကအခုကာကွယ်ဆေးတွေကိုအိန္ဒိယနဲ့တောင်အာဖရိကကလိုဗီဇာပြောင်းမျိုးကွဲတဲ့ဆက်ကာကွယ်နိုင်ရေးအတွက်ထုတ်သွားနိုင်ဖို့မဟာဗျူဟာချထားတယ်လို့ဆိုပါတယ်။လောလောဆယ်မှာတော့ထိုင်းနိုင်ငံအနေနဲ့ကိုဗစ်ခံနိုင်ရည်ပြည်သူများကြားပေါ်လာနိုင်ရည်အတွက်နိုင်ငံခြားကကာကွယ်ဆေးတွေကိုအားကိုးတင်သွင်းနေရပြီးတရုတ်ကဆိုင်နိုဗက်ကာကွယ်ဆေးသန်းနိုင်ငံဝယ်ယူကအမေရိကန်ထုတ်ဖိုက်ဇာ၊မော်ဒါနာနဲ့ဂျွန်ဆန်နဲ့ဂျွန်ဆန်နောက်တရုတ်ရဲ့ဆိုင်နိုဖန်ကာကွယ်ဆေးတွေကိုဝယ်ယူဖို့လုပ်နေပါတယ်ခင်ဗျ။